COVID ကာလအတွင်းပြည်ရင်းကစက်ရုံလုပ်သားတွေတရားဥပဒေမဲ့အလုပ်ထုတ်ခံရပြီးအကျဉ်းချအလုပ်မှာကောင်းဆောင်တွေအတွက်အစိုးရတာဝန်ရှိသူတွေရဲ့ချောင်းဝင်ဖြစ်ရှင်ပေးမှုဟာအားနည်းချက်ရှိနေတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုထားတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါ တကယ်ပါလို့အတိုင်းအတာနဲ့စီးပွားရေးကျဆင်းနေခြင်းမြန်မာပြည်တွင်းမှာလည်းအကြောင်းမျိုးမျိုးကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လုပ်သားဥယေဟာတင်ကနန်နေပါရှိနေပြီလို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။အေယာဝတီတိုင်းဟွာပူတိုင်းအထက်ကျိုးစက်ရုံမှာအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေလို့ဒါရီနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရစီတိုင်ကြားဖို့ပြင်ဆင်နေပါတယ်။ဒါဟာပြည်ခဲ့တဲ ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပြီးအလို့ရှင်မကအဲ့ဒီလိုမလုပ်ခဲ့ရင်သက်ဆိုင်ရာဌာနတွေကထိန်းချုပ်ပေးရမှာဖြစ်တယ်လို့အလို့သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့တာဝန်ရှိသူဒေါခခကဗီအိုအေကိုပြောပါတယ်
အခုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်နေတဲ့အလုပ်ရှင်အလုပ်သမားပြဿနာတွေလုပ်ငန်းခွင်ထဲမှာမတည်ငြိမ်မှုတွေအကုန်လုံးကဒီစည်းကြဌာနတွေပေါ်ရလို့ဆိုတာအမှန်တန်ပေါ်လွင်နေပြီးတော့ဒီလိုအောက်ခြေအတန်တွေကတိုင်ကြားမှုအဆင်ပေါ်တော့ဒီသမရတို့ဒီနိုင်ငံတော်ကြီးတိုင်ပင်ခံတို့ပြည်အောင်စုဝင်ကြီးတို့စီကိုတိုင်ကြားစာတွေရောက်လာပြီဆိုလို့ရှိရင်လည်းချက်ချင်းကိုအရှင်ယူတင်တယ်။ဘာကြီးလွဲမှားနေလဲဆိုတဲ့ဟာကိုစနစ်တကျဖြေရှင်းတင်တယ်ရှင်။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာဒီအလုပ်ရှင်အလုပ်သမားပြဿနာလုပ်ငန်းခွင်မတည်ငြိမ်မှုဟာအမြင့်ဆုံးရှိနေမှာပဲ
တဆက်ထဲမှာပဲအကြောင်းပြချက်မရှိအလုပ်ထုတ်ခံလိုက်ရတဲ့လူသား100ကျော်နဲ့ထောင်ချနေတဲ့တပိတ်မောက်အလုပ်သမားတွေအတွက်တရားမျှတမှုရရှိဖို့ ILO နဲ့ NLD ထံသွားရောက်အကူအညီတောင်းခံခဲ့ကြပါတယ်ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂဗဟိုကော်မတီနဲ့စစ်ရုံလူသားတွေအခုလိုတောင်းဆိုခဲ့ကြတာ၃ဘက်ကျော်ကြတဲ့အထိထူးခြားမှုမရှိတာကြောင့်မနေ့ပြန်ဆွန်လာ၉ရက်နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ထံအကူအညီတောင်းခံသွားမယ်လို့သိရပါတယ်အလုသမားအရေးဖြေရှင်းပေးတာမရှိတဲ့အပြင်တိုင်ကြားထားတဲ့အပေါ်ပွင့်လင်းမြင်သာမှုမရှိတဲ့အလုသမားဝန်ကြီးဌာနကိုတော့အယုံကြည်မရှိတာကြောင့်အခုလိုတိုင်းဆိုရထံတိုက်ရိုက်ကူညီတောင်းခံတာလို့ဗမာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂဗဟိုကော်မတီကမတ်သက်ထားဆွေကပြောပါတယ်
ဒီလိုမျိုးပြဿနာကြီးတကယ်တမ်းကျတော့သူဒီယောဂအောင်ကြောင်းပြုပြီးတော့လည်းမဖြစ်သင့်ဘူးယောဂမဟုတ်ဘဲနဲ့လည်းတာမန်ချင်းနေမှလည်းမဖြစ်သင့်တဲ့အကြောင်းရပေါ့တကယ်တမ်းအလုပ်ရှင်တွေကဒီလိုမျိုးလုပ်ခဲ့တယ်ဆိုရင်တော့မင်းဟိုတောင်းရှိနေတဲ့အစိုးရရင်တောင်းရှိနေတဲ့အလုပ်မှမူကြီးဌာနရဲ့ဒါတွေကိုပြည့်ပြည့်မမှန်နဲ့ဟိုဖြေရှင်းပေးတင်တာပေါ့နော်ဒါမျိုးမှဒီလိုအခြေအနေမျိုးမှာပြည့်ပြည့်မမှန်နဲ့လည်းဖြေရှင်းမပေးဘူးဖြေရှင်းပေးတဲ့နေရာတွေမှာလည်းတမန်မကြဘူးဆိုတော့ပေါ့ဒါလက်ရှိဆိုးရရောအလုပ်မှမူကြီးဌာနရောအလုပ်မှတွေရေချင်းရှိရှိနဲ့
2011အလုသမားအဖွဲ့အစည်းဥပဒေအခန်း9မှာအလုသမားအဖွဲ့အစည်းတွေကအလုသမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အလုသမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့ကြီးကြပ်ကိုကဲမှုအားနေတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်။
မြန်မာနိုင်ငံမှာလူ့သမားတွေရဲ့အခွင့်အရေးကိုပြည်ထဲအစိုးရအဆက်ဆက်ကကာဝယ်စောင့်ရှောက်မှုအလွန်အားနည်းပါတယ်အလို့ရှင်တွေကလည်းလိုက်နာမှုအားနည်းတယ်အဲ့ဒီအခြေအနေမှာလူ့သမားအခွင့်အရေးတွေဆုံးရှုံးနေတာဖြစ်ပါတယ်ဒီဘက်ကလူ့သမားအခွင့်အရေးဆုံးရှုံးနေတာဆိုတာလည်းလူ့အခွင့်အရေးဆုံးရှုံးတာအဲ့ကြောင့်မို့အဲ့ဒါကိုကျွန်တော်တို့ကအကာအကွယ်ပေးဖို့လိုပါတယ်
အလုပ်သမားတွေအတွက်တရားမျှတမှုဘဝလုံခြုံမှုအာမခံချက်မရှိရင်တိုင်းပြည်အေဂျင်တီရင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဟာလက်တွေမှာဖြစ်မလာနိုင်ဘူးလို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့စွန်လ6ရက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုနှစ်မေလတရနေ့မှာခြောက်ရောက်တဲ့ကမ္ဘာအလုပ်သမားနေတဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချင်းညီပူးပေါင်းကြဖို့ကိုနိုင်ငံတော်သမ္မတကတိုက်တွန်းထားပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။